ရှမ်းပြည်နယ်အတွင်းမှာဆိုရစစ်တပ်နဲ့အတူရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSC အဖွဲ့တွေဟာပြီးခဲ့တဲ့အောက်တိုဘာလ16ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်နေပြီးဒီတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်အရေအတွက်ဟာအခုဆိုရင်6000နီးပါးရှိနေပြီလို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကပြောပါရယ်အခုစစ်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေကိုရှမ်းပြည်နယ်အစိုးရအဖွဲ့ကအကူအညီပေးနေတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ရဲ့အတွေ့အမှုဦးမြင့်အောင်ကပြောပါရယ်
ကျွန်တော်တို့ရှမ်းပြည်နယ်အစိုးရအဖွဲ့အနေနဲ့ကျွန်တော်တို့ထောက်ပံ့မှုတွေလုပ်ထားပါမယ်။ပြည်နယ်အနေနဲ့ကျွန်တော်တို့စံစီစားပဲ၄မျိုးဒုတိယအကို9ရက်စာနှုန်းနဲ့ကျွန်တော်တို့ထောက်ပံ့တာအဲ့ဒီမှာ89.39သိန်းကျွန်တော်ထောက်ပံ့ခဲ့ပါတယ်။မိုင်းကျူးမြို့နယ်မှာဘုံပေါက်ကွဲမှုဖြစ်စဉ်ဖြစ်ခဲ့ပါတယ်။ဘုံပေါက်ကွဲမှုကတော့အောက်တိုဘာလ21ရက်နေ့ညနေ4နာရီအချိန်မှာမိုင်းကျူးမြို့နယ်ရပ်ကွက်၄မှာကျွန်တော်တို့ဘုံပေါက်ကွဲမှုဖြစ်တဲ့တကြောင်မို့၄ဦးတန်ရာရရှိအဲ့ဒီမှာတော့ကျွန်တော်တို့တဦးကတော့ကွယ်လွန်သွားပါတယ်ဒေါ်နန်းလေးကွယ်လွန်သွားပါတယ်။ပေဆုံးသွားတဲ့အဖွဲ့ကတော့ကျွန်တော်သသိန်းလှူပြီးတော့ဒဏ်ရာရတဲ့အဖွဲ့၃ဦးတော့ကျွန်တော်တို့9000စီစုစုပေါင်း2သိန်းခွဲကျွန်တော်လှူဒန်းခဲ့ပါ
ဒါပြင်လဲရှမ်းပြည်နယ်အစိုးရရဲ့စည်ရင်းအရာဆိုရင်တော့ဒုက္ခတဲ့အားလုံး3000နီးပါးရှိတယ်လို့လည်းပြောပါတယ်
။အဲ့ဒါတော့သိပြီးတော့မမှန်ဘူးပေါ့ခိုးလုံလိုက်ပြန်သွားလိုက်ပေါ့အဲ့တော့မိုင်းရှူးမြို့နယ်မှာတစ်ဖွဲ့နဲ့မိုင်းတောင်မြို့နယ်မှာတစ်ဖွဲ့နှစ်ဖွဲ့ရှိပါတယ်စုစုပေါင်းကြား1262ဦးမ1695ဦးစုစုပေါင်း2958ဦးကျွန်တော်တို့ရှိပါတယ်သူတို့တွေကတော့မိုင်းရှူးမြို့နယ်မှာဆိုရင်တော့ဝမ်ဆော့ကျေးွာအုပ်စုကဝမ်ဆော့ဖုံးကြီးကျောင်းမှာကျွန်တော်တို့ကယ်ဆယ်ရေးစခန်းထားပါတယ်ဝမ်ဆော့တို့ဟိုက်ပါတို့အဲ့ဒီအေးွာတွေကနေပြီးတော့တဝဲဖြစ်တော့ဒီဘာတွေမှာမနေရဲပဲနဲ့ကြက်ခတ်ကြဆိုတော့အဲ့ဖုံးကြီးကျောင်းတွေမှာကျွန်တော်တို့ကစနစ်တကျနဲ့ပြန်စုဖွဲ့ပြီးထားပြီးပါ
ဒါပေမဲ့မိုင်းရှူးမြို့ကတူလဲဖြစ်ဒုက္ခသည်တွေကိုအကူအညီပေးနေသူတူလဲဖြစ်တဲ့မန်နန်းဆိုင်ဟင်းကတော့သူတို့ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့တမြို့ရဲမှာကိုပဲဒုက္ခသည်3000နီးပါးရှိနေပြီးမြောက်ပိုင်းဘက်ကတိုက်ပွဲတွေနဲ့ဆိုရင်ကူညီကယ်ဆယ်ရေးအဖွဲ့တွေပြောသလို6000နီးပါးလောက်ရှိနေတယ်လို့ပြောပါတယ
်မိုင်းရှူးမြို့နဲ့တမြို့နဲ့လုံးဆို3000ကျော်မယ်မှာ6000ဆိုရင်ကျွန်မတိတလောက်တော့ဝမ်ဟိုက်တွေဖက်ချိုင်းလိန်တွေဖက်မိုင်းရှူးမြို့နယ်အထဲမှာပါတဲ့ဥစ္စာဟိုကျေးတိမြို့နယ်အထဲပါတဲ့ဥစ္စာတွေအလုံးပေါင်းလိုက်လို့ရှိရင်တော့ဖြစ်နိုင်ပါတယ်မှာ
ဒါပြင်လဲသူတို့မိုင်းရှူးမြို့အထဲမှာဒုက္ခသည်တွေကိုအစိုးရဘက်ကအကူအညီပေးတာတွေမတွေ့ရဘူးလို့လည်းပြောပါတယ်
အစိုးရဆက်ဆက်လာတယ်ဆိုတော့ကျွန်မလောလောဆယ်တော့မကြောက်မှကျွန်မစီမှာတော့ဆက်သွဲတာလည်းမရှိဘူးမှအဲ့မှာလဲပြောတယ်မကြောက်အစိုးရလာကူတယ်ဆိုတာမကြားမိဘူးမှအခုထိတော့ခတ်တယ်စီရောက်လာတဲ့ပစ္စည်းမှန်တများကျွန်မတို့စီတော်တော်များများဆက်သွဲလာတဲ့လူတွေကတော့ဒီလူမှုအဖွဲ့အစည်းထဲအပဲမှနမ်ခုံးအဖွဲ့တွေပြီးရင်တဲ့အဖွဲ့တွေလဲဟိုလူငယ်အဖွဲ့တွေ TYND တွေအဲ့လိုမျိုးလူမှုရေးအဖွဲ့တွေပဲလာပဲကျွန်မတို့ကြားရတယ်မှ
အခုလက်ရှိအနေအထားရတော့ကုညီကယ်ဆယ်ရေးအဖွဲ့တွေကြောင့်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာတွေလုံလောက်မှုရှိတယ်လို့ဆိုပေမဲ့ရေရှည်လာရင်ကျန်းမာရေးပြဿနာနဲ့အတူစားနပ်ရိက္ခာတွေအတွက်လည်းအခက်ကြုံလာနိုင်တယ်လို့လည်းပြောပါတယ်
ဒီနေ့ကတော့ဒုက္ခတဲ့တွေထပ်သေးလာတာတွေလည်းရှိသေးတယ်ဝမ်ဆော့မှာလေနေထိုင်ဖို့ကကြတော့လေအခုလောလောဆယ်တော့မောကာတွေလာလူထားတာတွေရှိတယ်အင်းမပြေသေးဘူးကဖြစ်တော့ဆိုတော့အခုဒီ3-4ရက်ကကြတော့မိုးရွာတာရောနည်းနည်းပါပါတဲတွေပါပြန်ထိုးဖို့တော့လုံမဲ့ထင်တာပဲဟုတ်ကဲ့လာကူတဲ့လူတွေကတော့လာတော့လာနေကြပါတယ်ဒီတပတ်အတွက်ကတော့လောက်နိုင်ပါတယ်ရေရှည်အတွက်ကကြတော့နည်းနည်းစိတ်ပူရမှာပေါ့ဆက်တက်ရိတ်ခါတွေမလာလို့ရှိရင်ပေါ့နော်
ဒါကတော့မိုင်းရှူးမြို့ကမနန်းဆက်ဟင်းပြောခဲ့တာပါရှင်ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကနေ30ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးမနေ့ကညနေပိုင်းနဲ့ဒီကနေ့မနေ့ပိုင်းမှာတော့တိုက်ပွဲတန်တွေမကြားရဘူးလို့ဒေသခံတွေကပြောပါတယ်တပ်ပြင်လက်အစိုးရသတင်းစာတွေမှာ SSC ဝဟိုင်းအဖွဲ့ဟာတတ်မှတ်ထားတဲ့နေမျိုးကိုကျော်လွန်ပြီးတော့အစိုးရတပ်မတော်တိုက်ရင်ဌာနချုပ်တွေကိုဝန်ရောက်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေဖော်ပြတာဟာမမှန်တယ်လို့သူတို့ SSPP SSC အဖွဲ့ကအစိုးရတပ်တွေကိုတွားပြီးတော့တိုက်တာမဟုတ်ဘူးလို့ SSPP SSC အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးဆိုင်လာကပြောပါတယ်
တော့ဆယ်ရမယ်မှာကျွန်တော်တို့အဲ့ဒီတည်ပြလို့တော့ကျွန်တော်တို့ကတပ်တွေကိုမေးကြည့်တော့ပဲတပ်ကမှလည်းတော့မတိုက်ရအောင်တော့မပြေရအောင်လေမပြေရတော့သူတို့29ရက်နေ့မှာညနေ9နာရီခွဲကနေ9နာရီအထိပေါ့နော်အဲ့ဒီ30ရက်နေ့မနေ့9နာရီခွဲကနေမနေ့9နာရီအထိသူတို့နှစ်ချိန်ပဲသူတို့ကျွန်တော်တို့တပ်တွေမေးကြည့်တော့ဘယ်သူမှလည်းတော့တိုက်ရအောင်ဆိုတော့သူတို့ဖန်ပြီးလုပ်ယူတဲ့တိုက်ပွဲဖြစ်နေတယ်ကျွန်တော်တို့ကတော့ဖြစ်ဖြစ်ချင်း30ရက်နေ့မှာကျွန်တော်တို့မဟုတ်တဲ့အကြောင်းကျွန်တော်တို့အဲ့ဒီမီဒီယာမှာတော့ကျွန်တော်တို့ကဟိုပြောပြီးပြီလေကျွန်တော်တို့မဖြစ်တဲ့အကြောင်းတွေပါအဲ့ဒါတော့သူတို့ကဒီချက်ရှိရှိနဲ့ကျွန်တော်တို့ကိုအပြစ်ချမ်းနေတဲ့သဘောပေါ့နော
်ဒါကတော့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSC အဖွဲ့ကပြောခွင့်ရသူဗိုလ်မှူးကြီးဆိုင်လပြောပြသွားတာပါရှင်။တပ်ပြင်လဲရှမ်းပြည်နယ်တွေကမိုင်းရှူးကျေးသည်တန်ရဲနဲ့ဟိုပန်မြို့နယ်တွေမှာလုံခြုံရေးအခြေအနေတွေရရွေးကောက်ပွဲကိုလည်းကျင်းပမှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။